ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အချိန်30မြောက်ရှိတော့အရှာအာဂါဒါပြိုင်ပွဲမြို့သားဘောလုံးပွဲတွေတဲ့အင်္ဂါနေ့ကမနီလာမြို့တော်မှာအုပ်စုတည်တည်ခွဲရမှာမြန်မာအသင်းကအင်ရှင်ဖိလစ်ပိုင်အသင်းနဲ့အတူအုပ်စုအိမ်မှာကြပါတယ်။ဒီအုပ်စုမှာပါတဲ့တခြားသူတွေကတော့မလေးရှား၊ကမ္ဘောဒီးယားနဲ့တီမောလက်စတေအသင်းတွေပါ။ဒါကြောင့်အုပ်စုပြီးမှကြတဲ့အသင်းတွေကတော့လက်ရှိချန်ပီယံထိုင်းအသင်းနဲ့အတူအင်ဒိုနီးရှား၊ဗီယက်နမ်၊လာအိုစင်ကာပူ၊ဘရူနိုင်းအသင်းတို့ဖြစ်ပါတယ်။မြန်မာအသင်းဟာဒီပြိုင်ပွဲစတင်ကျင်းပခဲ့တဲ့1989ခုနှစ်ကတည်းကတကြိမ်မှရှည်တည်မရဖြစ်သေးပါဘူး။1993 2000ခုနှစ်နဲ့2015ခုနှစ်တွေမှာဘောလုံးပွဲတွေရောက်ခဲ့ဖို့ပြီးအဲ့ဒီတုံးကြီးစလုံးမှလည်းထိုင်းအသင်းကိုရင်းနှီးပြီးတော့ငွေစုနဲ့ပဲချဉ်းတက်ခဲ့ရတာပါ။2019နဲ့2001နဲ့2011ခုနှစ်မှာတော့တတိယကြိမ်စီရခဲ့ပါတယ်။နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာ17ရက်နေ့အထိကျင်းပမယ့်အခုပြိုင်ပွဲမှာပြိုင်ပွဲဝင်အသင်းအားလုံးအနေနဲ့အသက်22နှစ်အောက်အားကစားသမားတွေနဲ့တာရှင်ပြိုင်ရမှာဖြစ်ပြီးအသက်ကျော်တဲ့ကစားသမား2ဦးအထိပဲထပ်သွင်းခွင့်ပြုထားပါတယ်။